ဒီ6ပွင့်ဆိုင်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရေးသုံးသက်သူတွေနဲ့နိုင်ငံရေးသမားတွေရဲ့သဘောထားအမြင်အမျိုးမျိုးရှိနေကြပါတယ်။ဒီလိုတွဲဆုံမှုကကောင်းမွန်တဲ့အစပြုမှုတစ်ခုဖြစ်ပေမဲ့လို့ကျင်းနဲ့လောက်တဲ့ရလက်ထွက်ပေါ်လာပါမလားဆိုတာကိုတော့အများစုကတန်တရားရှိနေကြတာပါ။မြန်မာရေးသုံးသက်သူပင်နိုင်ဆောင်ပါရှင်ဦးစီသူအောင်မြင့်ကတော့အခု6ပွင့်ဆိုင်တွဲဆုံဆွေးနွေးမှုဟာအရင်တွဲဆုံမှုတွေထက်စာရင်တော့ပိုတိုးတက်မှုရှိပေမဲ့သမရဦးသိန်းစိန်တို့ရခင်ပြောထားချက်တွေကိုကြော်လွှားနိုင်ပါမလားဆိုတာစောင့်ကြည့်ရမှာဖြစ်တယ်လို့အခုလိုပြောပါတယ်
။တွေ့တဲ့အချိန်မှာသူတို့မူပေါင်းဆင်းနွေးပွဲတွေလုပ်တယ်၊မူပေါင်းဆိုင်ရာတွေလုပ်တယ်၊နောက်အချိန်စရာသတ်မှတ်တာတွေပါတွေပါလုပ်တယ်ဆိုတဲ့ခါကျတော့ဟိုတိကျတဲ့အဖြေကိုပြည်လူလူတွေသိရတယ်။ဆိုလိုတာတိကျတဲ့လုပ်ငန်းစဉ်သူတို့မှရှိသွားပြီဆိုတော့တတော်ကိုတိုးတက်တယ်လို့ပြောလို့ရတယ်။အချိန်စရာအဖြစ်ဆိုရင်လည်းဒီလာမယ့်ကြံပြီးကာလမှာပထမဦးဆုံးပြန်ကျင်းပမယ့်လွှတ်တော်ကာလအတွင်းမှာပြန်ပြီးတော့ဆုံတွေ့ကြမယ်ဆိုတဲ့ဟာကိုသိရတဲ့အခါကျတော့ဒါကဆွေးနွေးမှုလုပ်ငန်းရဲ့အစလို့ကျွန်တော်တို့မှတ်ယူလို့ရသွားပြီဒါဥစ္စာအလွန်တိုးတက်မှုလို့တော့ကျွန်တော်မြင်ပါတယ်လောလောဆယ်ကတော့ဒီထဲမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ဆွေးနွေးမယ်ဆိုတာလောက်ကတော့ဒါကတော့သိကြသွားပြီအဲ့ဒါတစ်ခုကတော့ကောင်းတာပေါ့ဒါပေမဲ့ဟိုဘယ်ဟာတွေဆွေးနွေးမယ်ဘယ်ဟာတွေလုပ်မလဲဆိုတာနဲ့ပတ်သက်ရင်သမရရောနောက်ကနောင်ကလွတ်တော်ဥက္ကဋ္ဌတယောက်ဖြစ်တဲ့ဦးခင်အောင်မြင့်တဲ့ရောရှေ့မှာပြောထားတာဒီရှိတဲ့အခါကျတော့အဲ့ဒါကတော့ဟိုတိတ်ပြီးတော့အားရစရာမရှိဘူးပေါ့နော်သမရဦးသိန်းစင်ရဆိုဘာပြောထားလဲဆိုတော့တိုင်းသားတွေနဲ့ညီငယ်ကြီးကိစ္စတွေဆွေးနွေးနေတယ်အပြစ်ခတ်ရစေရေးလက်မှတ်ထိုးတာတွေလုပ်မယ်အဲပြီးရင်မူပေါင်းဆွေးနွေးတာတွေလုပ်မယ်အဲ့ဒီမူပေါင်းဆွေးနွေးပွဲကရလာတဲ့ရလတ်ပေါ်မူတည်ပြီးတော့မှနိုင်ငံရေးဆွေးနွေးပွဲလုပ်မယ်နိုင်ငံရေးဆွေးနွေးပွဲမှာသဘောတူတဲ့ဟာတွေကိုမှဖွဲ့စည်းပုံမှာပြင်ရအောင်ဆိုပြီးတော့မှအဲ့လိုပြောထားတယ်ဆိုတော့ဒါကလက်တလောအခုဒီလွှတ်တော်ဘက်ကလုပ်နေတဲ့ဒီ12ချိန်မြောက်မှာအဲ့ဒီဖွဲ့စည်းပုံပြင်ရေးကိုဟိုတိတ်ပြီးတော့မှဟိုဟိုစိတ်ဝင်စားဘူးအဒီမှာတိတ်ပြီးတော့မပြင်ကျင်ဘူးဆိုတဲ့သဘောကိုသက်ရောက်တယ်အလားတူပဲပြီးခဲ့တဲ့ပြည်တော်စုနေ့တုန်းကဆိုရင်လက်နက်ကိုင်တိုင်းသားအဖွဲ့တွေနဲ့ဟိုဒီကခေါင်းဆောင်တွေနဲ့အစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံကြရတယ်အဲ့ဒီမှာလွတ်တော်ဥက္ကဋ္ဌနှစ်ယောက်လည်းလက်ခံတွေ့တယ်လက်ခံတွေ့တဲ့စီမှာလွတ်တော်ဥက္ကဋ္ဌတယောက်ဖြစ်တဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြစ်ကနေသူကဘာပြောသလဲဆိုတော့သမရဦးသိန်းစင်ပြောတဲ့အတိုင်းပဲအခုဆိုတိုင်းသားတွေနဲ့ညီညာရေးကိစ္စတွေလုပ်နေတယ်အဲ့ဒီညီညာရေးဆွေးနွေးပွဲကရလာတဲ့ရလတ်တွေကိုဟိုတခါတည်းဒီဖွဲ့စည်းပုံပြင်ရေးမှာထည့်သွင်းသွားခြင်းတယ်အဲ့တော့အချိန်ချင်းလောက်ရတဲ့နဲ့ဆိုင်ဒီချိန်နဲ့ဒီပြိုင်နဲ့လှုပ်ချင်တယ်ဆိုပြီးတော့ပြောထားတာရှိတဲ့ခါကျတော့အခု12ချိန်မြောက်လွတ်တော်အတွင်းမှာလုပ်မဲ့ဖွဲ့စည်းပုံပြင်ရေးမှာဒါသူတို့သမရရောခုနကတော့တက်မလို့ကာကွယ်ရေးဦးစီးချုပ်ရောဒါဦးခင်အောင်မြင့်အပါဝင်ဒါသူဟာလွတ်တော်သဘောထားဆိုရင်တော့ဦးရှင်မန်းလည်းပါတာပေါ့နော်သူတို့ဘက်ကတော့ဖွဲ့စည်းပုံကိုဒီချိန်မှာကောင်းကောင်းပြင်ကျင်တဲ့ဆန္ဒကတော့ရှိပုံရတာမတွေ့ရဘူးဒါရှေ့ပိုင်းမှာပေါ့ဒါပေမဲ့အခု6ပွင့်ဆိုင်တွေ့ဆုံပြီဆိုတဲ့ခါကျတော့ဒုံဆန်းစုကြည်ကလည်းပြောမယ်ဒါတော့အင်းမောင်တို့ကလည်းပြောမယ်အဲဒီချိန်မှာဒါအရေးကြီးတယ်အရေးကြီးလိုအပ်တယ်လို့ပြောတဲ့ခါကျတော့အဲ့ဒီချိန်မှာဒီ12ချိန်မြောက်လွတ်တော်ထဲမှာဆွေးနွေးနိုင်မလားမဆွေးနွေးနိုင်ဘူးလားဆိုတာကတော့လာမယ့်ဆွေးနွေးပွဲတွေကိုကျွန်တော်တို့စောင့်ကြည့်ရမယ်လို့ထင်ပါတယ
်မြမရေးသုံးသက်သူပင်နိုင်ဆောင်မရှင်ဦးစီသူအောင်မြင့်ဖြစ်ပါတယ်မြမနိုင်ငံရေးအကဲခတ်ဒေါက်တာရမျိုးသိန်းကတော့ဒီဆွေးနွေးပွဲမှာပါဝင်တဲ့ကိုယ်စားလှယ်တွေဟာအာဏာရတဲ့ဘက်ကပုံများနေပြီးတော့အထူးသဖြင့်တိုင်းရင်းသားကိုယ်စားလှယ်တွေပုံမပါဝင်တဲ့နယ်လို့အခုလိုပြောပါတယ်
ဟိုကိုဗန်ပြုမှုကိုကြည့်မယ်ဆိုလို့ရှိရင်เนาะအနာရပြည်တော်စစ်ချခိုင်တဲ့ပုံကြီးပါတီက3ယောက်ဖြစ်နေတယ်တမလို့ဘက်က3ယောက်ဖြစ်ပြီးတော့အဲတိုင်းရင်းသားကိုယ်စားလှယ်က3ယောက်ဂေါ်ဆန်းစုကြည်က3ယောက်ဖြစ်နေတယ်အဲ့တော့ရေဘူးရအဖြစ်ကြည့်မယ်ဆိုလို့ရှိရင်ရေယောက်2ယောက်ပုံစံမျိုးဖြစ်နေအောင်တွေ့ရတယ်အဲ့တော့တနည်းအားဖြင့်ပြောမယ်ဆိုရင်တော့နိုင်ငံရေးကိုစားပြုမှုအရာပေါ်ကြီးဟိုဒိုင်းပြည်ကြီးကမဖြစ်ဘူးလို့ပြောလို့ရတဲ့အခြေအားတစ်ခုကိုတွေ့ရတယ်ကျွန်တော်ရဲ့ယူဆကတော့နောက်လုံးနဲ့တွေ့ဆုံဆွေးနွေးပွဲတွေမှာတိုင်းရင်းသားကိုယ်စားလှယ်တွေကိုထပ်ပြီးတော့ထည့်သွင်းနိုင်ရင်နိုင်ငံရေးအရကိုစားပြုမှုအပိုင်းမှာ equality အမျှခြေတစ်ခုကိုရနိုင်တယ်လို့ကျွန်တော်ကမြင်တယ်။ SNL ပါတီရဲ့ဥက္ကဋ္ဌဦးခွန်ထွန်းကပုံကမျိုးအဲ့လိုအလားတူပေါ့လေတိုင်းရင်းသားတွေထဲမှာလည်းကိုစားပြုမှုတွေမှာတွေနောက်တိုင်းရင်းသားတွေရဲ့ထောက်ခံမှုတွေလည်းမြင်ပါတယ်အဲ့ဒီလိုပုံစံမျိုးတွေကိုနောက်လို့နဲ့ပြည်စုံဆွေးနွေးပွဲတွေမှာထည့်သွင်းနိုင်မယ်ဆိုရင်ပို့ပြီးတော့အားကောင်းတယ်လို့ကျွန်တော်မြင်တယ်။နောက်ဒုတိယတစ်ချက်ဒီ6ပွင့်ဆိုင်ပြည်စုံဆွေးနွေးရေးဟာလူဒီတက်ပို့ပြီးတော့ယူရီးယားဆန်လုံးတယ်လို့ကျွန်တော်မြင်တယ်။နိုင်ငံရေးရပြောမယ်ဆိုလို့ရှိရင်နိုင်ငံရေးကာကြီးခါကြီးအဆက်မရှိတယ်လို့ကျွန်တော်မြင်တယ်။ကျွန်တော်တို့တိုင်းပြည်ရဲ့လက်တလုံးကျုံ့ပြနေရတဲ့နိုင်ငံရေးစီးပွားရေးအကျအသေးလေးကိုအများရှင်းရှင်းနိုင်လို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုအများဆုံးညှိနှိုင်းသဘောတူမှုရအောင်လုပ်ပြင်နေလို့ညင်တယ်ဒီလိုကျွန်တော်တို့လုပ်တဲ့6ပွင့်ဆိုင်ပြည်ထောင်စုနေမှာကြည့်မယ်ဆိုရင်တ တိုင်းပြည်ဖြစ်နေတဲ့အခြေအနေနဲ့တကယ်တောကျကြတဲ့ပုံစံရဲ့ဒီအခြေအနေပေါ်မှာပုံပြမှုဟာရန်ယုံမှုထူမဖြစ်ဘူးလို့ကျွန်တော်ကခံစားမိ။နောက်လုံးနဲ့ပြည်ဆောင်ရှင်လူပွဲတွေမှာဒီတက်ပို့ပြီးတော့အခြေအနေယူပြီးတော့အသေးစိတ်ပြည်ဆောင်ရှင်လူအဖြစ်ရှာဖို့လိုအပ်တယ်လို့မြင်တယ်။နောက်အဲ့ဒီပြည်ဆောင်ရှင်လူပွဲတွေရဲ့ရလတ်အချို့ကိုလည်းတိုင်းမပြည်သူလူထုတရက်လုံးသိအောင်ပုံရင်းမြင်သာမှုရှိရှိနဲ့ထုတ်ပြန်မှုလိုအပ်တယ်လို့မြင်တယ်။
မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်1990ပြည့်ရွေးကောက်ပွဲလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာတွစ်တင်းဆွေကတော့ဒီ6ပွင့်ဆိုင်ဆွေးနွေးမှုကိုမြေကမတ်တက်ဆွေးနွေးမှုများသာဖြစ်တဲ့တိတ်အလားလာမကောင်းဘူးလို့သုံးသပ်ခဲ့ပါတယ
်ဆွေးနွေးပွဲရလဒ်တွေကတော့ဘာရလို့ကျွန်တော်တို့မသိရသေးဘူးနောက်ဆွေးနွေးတဲ့ကောင်းစဉ်ကလည်းဒီဖွဲ့စည်းပုံပြင်ဆင်ရေးကော်မတီကအစီအခံလာဖို့ပဲဆွေးနွေးတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့ပြဿနာအကြီးဆုံးပြဿနာတွေကိုအတောင်ဝအကြီးဆုံးပုဂ္ဂိုလ်ကြီး6ယောက်ကနေဆွေးနွေးတဲ့အခါမှာဒီဟိုပေါ်စီဝပြည်ကြီးကော်မတီဟာလေးပဲဆွေးနွေးတယ်ဆိုတော့ကဆိုရင်ပေါ့လေအဲစိတ်တော့ဟိုကျွန်တော်တို့အလားလာဘူးတော့မျှော်လင့်လို့မရနိုင်ဘူးဘာပဲဖြစ်ဖြစ်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကလည်းနံပါတ်1အရေးကြီးဆုံးဖြစ်တဲ့အတွက်ကတော့ဒီပေါ်မှာတော့အဲတယောက်တည်းပုဂ္ဂိုလ်တွေကဟိုအလေးနဲ့တော့ရှိကြလိမ့်မယ်လို့ထင်တယ်အဲတော်တော်လည်းပဲအလေးနဲ့ဆိုတာကဒီတော့အောင်ဆန်းစုကြည်ရဲ့နောက်တစ်ခါတိုင်းရင်းသားကိုယ်စားလှယ်အဲကိုစားပြုကိုယ်စားလှယ်တက်ကတော့ဟိုကြာတာတော့အင်းပြရမှာတိုးတော့ကျန်တဲ့၄ဦးကဘယ်လိုသဘောထားလဲတော့မပြောတတ်တဲ့အတွက်ဟိုပြောရမှာတော့ဟိုစောတယ်ခင်ဗျဒီစီဝေးကြီးဖြစ်လာအောင်လည်းအကြီးကျယ်လုပ်ခဲ့ကြရတယ်အဲနောက်တစ်ခါဟိုဒီအမတိုင်ငယ်နဲ့ဆွေးနွေးပွဲတွေလုပ်ပြရတယ်ဆိုတော့ဟိုဆွေးနွေးမှုဆိုတာကတော့ကောင်းတယ်ဆိုတဲ့စကားထဲတော့သိပိုတဲ့အလားလာတော့မရှိသေးဘူးပါကြောင့်လဲဆိုတော့ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာပြင်ဆင်ခြင်းတဲ့ဆန္ဒဆိုတာတဲ့ပြင်ဆင်ရေးတဲ့စွန့်ရည်တတိကဒီအနာဆုပ်ခွင့်ထားတဲ့ဘက်ကနည်းနေတဲ့အချိန်ဖြစ်တဲ့အတွက်ကျွန်တော်တော့ဟိုအများကြီးမမျှော်လင့်ပါဘူးခင်ဗျဆက်ဆွေးနွေးကြတော့ကောင်းတယ်ပေါ့လေကောင်းပေမဲ့လို့ဆက်တော့အချိန်ကတ်တက်ကလည်းရှိတယ်ဟိုအခက်အခဲကြီးမားမှုဟိုပြဿနာကလည်းရှိနေတော့ကဟိုလာမဲ့ယူကပ်ပွင့်တိုင်ခင်မှာဖွဲ့စည်းပုံဟိုအရေးကြီးတဲ့အပိုင်းလေးအထိပြင်နိုင်ပါမလားဆိုတာတော့ဟိုကျွန်တော်ကတော့ဟိုတိတ်အားမရှိဘူ
း90ရွေးကောက်ပွဲလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ်6ပွင့်ဆိုင်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့သုံးသပ်သူတွေနဲ့နိုင်ငံရေးသမားတွေရဲ့သဘောထားအမြင်တွေကိုစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်